မကန်ပြည်တော်စုတန်နစီပြည်နယ်လွတ်တော်တွင်ဆန္ဒပြရာမှာပါခဲ့တဲ့ဒီမိုကရက်လွတ်တော်အမတ်နှစ်ဦးကို Republican တွေလွှမ်းမိုးတဲ့ပြည်နယ်အောက်လွတ်တော်ကမဲခွဲထုတ်ပယ်လိုက်တာကိုဒုသမ္မတကာမလာ Harris ကပြစ်တင်ဝေဖန်လိုက်ပါတယ်။ဧပြီလ6ရက်နေ့ကအထောက်ခံရတဲ့အောက်လွတ်တော်အမတ် Justin Jones နဲ့ Justin Pearson တို့နှစ်ဦးလုံးဟာအာဖရိကနယ်ပယ်အမေရိကန်တွေဖြစ်ပါတယ်။တန်နစီပြည်နယ် Nashville မြို့မှာလူမဲအကြောင်းသူအကြောင်းသားတွေအဓိကတက်တဲ့ First Tech ကတူမာမနေ့ကဒုသမ္မတ Harris မိန်ကွန်းပြောချိန်မှာအတိုက်ခံပါတီကိုဝေဖန်သွားခဲ့တာပါအမေရိကန်စာသင်ကျောင်းတွေမှာတနက်ကင်ပစ်ခတ်မှုတွေကြောင့်ကလေးငယ်တွေတိဆုံးရတဲ့ဖြစ်ရပ်တွေထပ်မဖြစ်အောင်ဟန်တားဖို့ဒီအမတ်နှုတ်ကတောင်းဆိုနေတာမို့အခုလိုထုတ်ပယ်ပြီးနှုတ်ပိတ်လိုက်တာပဲလို့ဒုသမ္မတ Harris ကပြောပါတယ်ပြီးခဲ့တဲ့လကနက်ရှိုးမြို့မှာကလေးငယ်6ဦးတိဆုံးခဲ့ရတဲ့စာသင်ကျောင်းပစ်ခတ်မှုကိုညှို့ပြီးခုလိုပြောဆိုသွားတာပါအခုလိုထုတ်ပယ်ခံရတဲ့ဒီမိုကရက်လွတ်တော်အမတ် Justin Jones နဲ့ Justin Pearson တို့ပြင်သူတို့လိုပဲထုတ်ပယ်ဖို့အတွက်မဲခွဲဆုံးဖြတ်ရမှာမဲအလုံးလောက်မရလို့ထုတ်ပယ်ခံရတဲ့ဒီမိုကရက်လွတ်တော်အမတ် Gloria Johnson တို့၃ဦးကိုဒုသမ္မတ Harris ကလူချင်းတိတိတွေ့ဆုံပြီးတော့အားပေးခဲ့ပါတယ်ခင်ဗျာ။